This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြိတ်ဆုံကြပါစို့။အခုချိန်ကစပြီး Radio NUG Season 2ဓာတ်ရိုက်အတံလွတ်ပေးနေပါပြီ။
ရေဒီယို NUG ကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားများအပေါင်းတဘာဝပေးဆရာနာရှင်ပြည်တို့မှကင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ရပါတယ်ရှင်။ဒီကနေ့2025ခုနှစ်ဇူလိုင်လ2ရက်နေ့ရေဒီယို NUG ရဲ့ညပိုင်းစီစဉ်များစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်။ပထမဦးစွာရေဒီယို NUG ရဲ့စီးရီးသတင်းကောက်နှုတ်ချက်များကိုမင်းဦးမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။
ရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဇူလိုင်လ2ရက်နေ့ညပိုင်းမှာတင်ပြပေးမယ့်ရေဒီယို NUG စီရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရီးသတင်းအနေဖြင့်တောင်သာနယ်မှာအကြမ်းဖက်စစ်အုပ်စုရဲ့ရန်ကားပစ်ခတ်မှုကြောင့်အရက်သား4ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်မန္တလေးတိုင်းကညာဦးနဲ့တောင်သာမြို့နယ်အဆက်ကရွာတွေကိုစစ်ကြောင်းထိုးနေတဲ့စစ်ကောင်စီစစ်တပ်ရဲ့ရန်ကားပစ်ခတ်မှုကြောင့်တောင်သာနယ်ကအရက်သားပြည်သူ၄ဦးသေဆုံးခဲ့ရတယ်လို့တောင်သာမြို့နယ်ပကဖကထုတ်ပြန်ထားပါတယ်။ညာဦးနဲ့တောင်သာမြို့နယ်အဆက်ကရွာတွေကပြည်သူပိုင်အိမ်တွေကိုမီးရှို့ဖျက်ဆီးလာနေတဲ့စစ်ကောင်စီရဲ့အင်အား150ခန့်ပါစစ်ကြောင်းကိုတော်လိုင်းတပ်ဖွဲ့တွေဝိုင်းပြီးတိုက်ခိုက်ခဲ့ရမှာလဲစစ်တပ်ဘက်ကထိခိုက်ဒဏ်ရာရသူများတယ်လို့ဆိုပါတယ်။ညာဦးမြို့နယ်ငတရောက်တိုက်နယ်ခြေရွာကနေဇွန်လ26ရက်ကစစ်ကြောင်းထိုးဖို့ထွက်လာတဲ့အင်အား150ခန့်ပါစစ်တပ်စစ်ကြောင်းဟာကံမရွာ၊ဇီမကြီးရွာ၊စင်သားမွေးရွာ၊တောပြားရွာ၊တနက်ပင်ရွာကပြည်သူပိုင်အိမ်တွေကိုဇက်တိုက်မီးရှို့ဖျက်ဆီးပြီးခဲ့တဲ့နောက်ညာဦးမြို့နယ်နဲ့ထိစပ်နေတဲ့တောင်သာမြို့နယ်အနောက်ချမ်းကခြေရွာတွေကိုစစ်ကြောင်းဥတီခဲ့တယ်လို့သိရပါဗျ။တောင်သာမြို့နယ်အနောက်ချမ်းခြေရွာတွေကိုဥတီလာတဲ့အဲ့ဒီစစ်ကြောင်းကိုတော်လိုင်းတပ်ဖွဲ့တွေတွားရောက်တိုက်ခိုက်ခဲ့တာကြောင့်စစ်ကြောင်းဟာလမ်းကြောင်းပြောင်းသွားခဲ့တယ်လို့အသိပေးပါတယ်။အဲ့ဒီစစ်ကြောင်းကိုကူဖို့မြင်းညံကနေအင်အားဖြည့်လာတဲ့စစ်ကောင်စီတပ်ဖွဲ့နဲ့ပြူစောထီးတွေဟာတောင်သာမြို့နယ်ထမ်းမင်ကန်ရွာကနေလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်တာကြောင့်တီးကုန်းရွာကပြည်သူပိုင်အိမ်တွေပေါ်ကျပြီးအမျိုးသား2ဦးအမျိုးသမီး2ဦးသေဆုံးက2ဦးဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။အဲ့ဒီစစ်ကြောင်းဟာညောင်ဦးတောင်စာနယ်ဆက်မြင်းအတိုင်းစစ်ကြောင်းထိုးသွားပြီးကင်းစလုတ်ခြေရွာကိုရောက်ရှိလာတာကြောင့်တော်လိုင်းအဖွဲ့တွေကဇွန်လ28ရက်နေ့မှာစစ်ကြောင်း3ကြောင်းခွဲပြီးလက်နက်ကြီးလက်နက်ငယ်တွေအပါအဝင်ဒရုန်းတွေနဲ့ဖြတ်တောက်တိုက်ခိုက်နိုင်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်ကောင်စီဘက်ကလည်း MI-35 ရဟတ်ယာဉ်2ဆင်းနဲ့လာရောက်ပစ်ကူပေးခဲ့တယ်လို့အထိနာသွားတဲ့စစ်တပ်စစ်ကြောင်းကကင်းစလုတ်ရွာကပြည်သူပိုင်အိမ်3လုံးကိုမီးရှို့ဖျက်ဆီးခဲ့ပြီးဇွန်လ28ရက်မနက်အစောပိုင်းမှာငတရောက်ရဲစခန်းကိုပြန်ဆုတ်သွားတယ်လို့သိရပါတယ်ဒီတိုက်ခိုက်မှုတွေကိုတောင်သာမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့နဲ့အတူနေပြည်တော်801တပ်ရင်းမိတိလာတော်လိုင်းအင်အားစု DSNDA ပြည်သူ့ကာကွယ်ရေးတပ်တော်မြင်းညံခရိုင်တပ်ရင်းအမှတ်3တို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ပြည်ခရိုင်နဲ့တောင်ဦးခရိုင်ကိုဆက်သွယ်ထားတဲ့ပောက်ခေါင်းအုပ်တွင်းလမ်းမိုင်းကိုစစ်အုပ်စုကဖြတ်တောက်ဖျက်ဆီးတဲ့သတင်းကိုတင်ပြပေးပါမယ်ပြည်ခရိုင်နဲ့တောင်ဦးခရိုင်ကိုဆက်သွယ်ထားတဲ့ပဲခူးရုံးမဖြတ်ကျော်ပောက်ခေါင်းအုပ်တွင်းလမ်းကိုစစ်ကောင်စီကဇွန်လ30ရက်နေ့နဲ့ဇူလိုင်လ1ရက်နေ့မှာဖြတ်တောက်ဖျက်ဆီးခဲ့တယ်လို့ PNground News PUGN ကဖော်ပြပါတယ်။ဒီလိုလမ်းမိုင်းကိုဖြတ်တောက်ဖျက်ဆီးလိုက်တာဟာပြည်ခရိုင်တွင်းကဒေသတွင်းပြည်သူတွေအကြက်တဲဖြစ်အောင်လှုံ့ဆော်တာလို့သိရပါတယ်။အကြမ်းဖက်ဆက်ကဆတ်တပ်များဟာနေမျိုးများမှာရဲသားနေအိမ်တွေကိုမီးရှို့ခြင်းရဲသားများကိုဖမ်းဆီးနှိပ်စက်တပ်ဖြတ်ခြင်းတို့ကျူးလွန်လျက်ရှိနေပါတယ်ခင်ဗျာ။ဆလဘီ ကံဘလူမြို့နယ်ထန်းကုန်းရွာမှထွက်လာသောစစ်ကောင်စီတပ်နှင့်ပြူများအုပ်ဖို့ရွာနှင့်ခေါ်တန်ဒီရွာရှိပြည်သူများအားအတင်းအဓမ္မပေါ်တာဆွဲပြီးထန်းကုန်းရွာထဲသို့ဖမ်းဆီးခေါ်ဆောင်သွားတဲ့သတင်းကိုတင်ပြပေးပါမယ်။ကံဘလူမြို့နယ်ထန်းကုန်းမှထွက်လာသောစစ်ကောင်စီတပ်နှင့်ပြူများအုပ်ဖို့ရွာနှင့်ခေါ်တန်ဒီရွာရှိပြည်သူများအားအတင်းအဓမ္မပေါ်တာဆွဲပြီးထန်းကုန်းရွာထဲဖမ်းဆီးခေါ်ဆောင်သွားတယ်လို့ကျွန်းလာကံဘလူတက်ကြွလှုပ်ရှားသူများအဖွဲ့ကံဘလူခရိုင်ကအတည်ပြုထားပါတယ်။ဇူလိုင်2ရက်မနက် 9:45 မိနစ်အချိန်ကံဘလူမြို့နယ်ထန်းကုန်းမှထွက်လာသောစစ်ကောင်စီတပ်နှင့်ပြူများသည့်အုပ်ဖို့ရွာနှင့်ခေါ်တန်ဒီရွာရှိပြည်သူများအားအတင်းအဓမ္မပေါ်တာဆွဲပြီးထန်းကုန်းရွာထဲသို့ဖမ်းဆီးခေါ်ဆောင်သွားကြောင်းသတင်းရရှိတယ်လို့ဖော်ပြပါရယ်ကံဘလူမြို့နယ်တွင်3ရက်ဆက်တိုက်စစ်ကြောင်းထိုးမီးရှို့ဖျက်ဆီးလူသတ်ခဲ့သောစစ်ကောင်စီတပ်နှင့်ပြူစောထီးစုပေါင်းအင်အားသည်100နီးပါးရှိပြီးကျေးရွာများသို့လှည့်လည်ဝင်ထွက်လျက်ရှိပါသည်ထိုးစစ်ကြောင်းကြောင့်တပြေးသာကျောင်းကုန်းနှင့်အနီးအနားရှိကျေးရွာများမှပြည်သူ 8,000 ခန့်ဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ။ဆက်လက်ပြီးမြောက်ခရမ်းပြူရွာကိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်မှုမှာစစ်သားနဲ့ပြူစောထီ20ခန့်တေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းခံကောမြို့နယ်တဲကစစ်ကောင်စီလက်ပါစီမြောက်ခရမ်းပြူစောထီရွာကိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ရမှာစစ်သားနဲ့ပြူ20ဦးခန့်တေဆုံးသွားတယ်လို့အညာ Heroes အဖွဲ့ကထုတ်ပြန်ထားပါတယ်။ဇွန်လ29ရက်နေ့ကမြောက်ခရမ်းပြူရွာကိုလက်နက်ကြီးတွေနဲ့တွားရောက်တိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့အညာ Heroes အဖွဲ့ကထုတ်ပြန်ထားတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုဟာစစ်ကောင်စီနဲ့သူတို့လက်အောက်ခံတွေရဲ့ရရဆက်ဆက်အရှင်လက်လက်မီးရှို့တပ်ဖြတ်ခဲ့တဲ့ရဲဘော်2ယောက်အတွက်လက်တုံ့ပြန်တဲ့အနေနဲ့တွားရောက်တိုက်ခိုက်ခဲ့တာဖြစ်တယ်လို့အညာ Heroes ကအတည်ပြုထားပါတယ်။အညာ Heroes အဖွဲ့အနေနဲ့ခြေတန်းလုံးလုံးနဲ့တိတ်တဆိတ်လှုပ်ရှားမှုတွေပြန်လည်လှုပ်ဆောင်နေပြီဖြစ်တာမို့မိဘပြည်သူတွေအနေနဲ့အားတင်းထားကြဖို့နဲ့ကူညီပေးသူတွေကိုကျေးဇူးတင်ကြောင်းအဲ့ဒီအဖွဲ့ကပြောကြားထားပါတယ်ခင်ဗျာဆက်လက်ပြီးမင်းလာမြို့နယ်ကဇရစ်မြောင်ရွာကိုစစ်တပ်ကနောက်တစ်ကြိမ်မီးရှို့ဖျက်ဆီးတဲ့သတင်းကိုတင်ပြပေးပါမယ်ပဲခူးတိုင်းအနောက်ချမ်းတာယောက်ရီခရိုင်မင်းလာမြို့နယ်ခွမ်းမအုပ်စုထဲမှာပါတဲ့ဇရစ်မြောင်ရွာကိုဒီနေ့ဇူလိုင်လ2ရက်မနက်7နာရီခန့်မှာစစ်ကောင်စီတပ်ကနောက်တစ်ကြိမ်မီးရှို့ဖျက်ဆီးခဲ့တယ်လို့ဒေတာတွင်းသတင်းရင်းမြစ်တွေကပြောပါတယ်။ဇရစ်မြောင်ရွာကိုစစ်သားတွေမီးရှို့နေတာကြောင့်မီးခိုးလုံးကြီးတွေတက်လာတာကိုအဝေးကမြင်ရတယ်လို့ဆိုပါတယ်။ရွာသားတွေမရှိဘဲထွက်ပြေးတိမ်းရှောင်နေချိန်မှာစစ်သားတွေမီးရှို့ဖျက်ဆီးသွားတာလို့သိရပါတယ်။ဇရစ်မြောင်ရွာအရှိကုန်းကိုစစ်ကောင်စီတပ်ကဧပြီ30တုန်းကလည်းမီးတင်ရှို့ခဲ့ပြီးကျန်တဲ့ပြည်သူပိုင်အိမ်တွေကိုထပ်ပြီးမီးရှို့ဖျက်ဆီးနေတာလို့ဒေသတွင်းသတင်းတွေကိုဖော်ပြနေတဲ့မင်းလာသတင်းအဖွဲ့ကသိပေးထားပါတယ်။မင်းလာမြို့နယ်အတွင်းမှာဒုဗိုလ်မှူးကြီးအဆင့်ရှိသူတွေအပါအဝင်စစ်တပ်အရာရှိတွေတိုက်ပွဲမှာသေဆုံးသွားတာကြောင့်အကြမ်းဖက်စစ်တပ်ဟာနယ်မြေရှင်းလင်းရေးခေါင်းစဉ်တက်ပြီးဒေသတွင်းမှာရှိတဲ့ကျေးရွာတွေကိုဇက်တိုက်မီးရှို့ဖျက်ဆီးနေတာပဲဖြစ်ပါတယ်ခင်ဗျာ။ယခုနောက်ဆုံးစီးရဲသတင်းနေဖြင့်ပခုတ်ကူတက်မ101ကနေရေစကြုံမြို့မှာရှိတဲ့ခလရ258တက်ကိုပို့မဲ့ရိတ်ခါတွေနဲ့အတူကားတစီသိန်းစီရရှိတဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းပခုတ်ကူမြို့မှာအခြေစိုက်တဲ့တက်မ101ကနေရေစကြုံမြို့မှာရှိတဲ့ခလရ258တက်ရင်းကိုပို့မဲ့ရိတ်ခါတွေနဲ့အတူမှန်လုံရင်တစ်စင်းကိုဖမ်းဆီးနိုင်ခဲ့တယ်လို့ရေစကြုံမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖကအသိပေးထုတ်ပြန်ပါတယ်။ဒီနေ့ဇူလိုင်လ2ရက်မနက်9နာရီခန့်အချိန်မှာရေစကြုံမြို့နယ်အပိုင်းတွေကရည်စကြိုပခုတ်ကူကားလန်းတနေရာမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေရှောင်းတခင်စစ်ဆင်းနေချိန်မှာဖမ်းဆီးရမိခဲ့တာလို့ဆိုပါတယ်။တပ်မ101ကနေခလရ258တပ်ကိုပို့မဲ့စာ25အိတ်စားစီ14ပုံ73စီ9ပုံစားတအိတ်ဟင်းချုံမုံတအိတ်စားတဲ့ရိတ်ခါတွေနဲ့အတူကုန်တင်မှန်လုံရင်ငယ်တစည်းကိုဖမ်းမိခဲ့တာလို့သိရပါတယ်။ဖမ်းဆီးရမိတဲ့ရင်မောင်းရင်နောက်လိုက်နဲ့ရင်တို့ကိုဥပဒေနဲ့အညီစစ်ဆေးဆောင်ရွက်သွားမှာဖြစ်ပြီးရင်ပေါ်ပါပစ္စည်းတွေကိုတော့တပ်ဆိုင်ရာပြည်သူတွေနဲ့ချိတ်ဆက်ပြီးပြန်လည်ပေးအပ်သွားမယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နှင့်တာဂီတို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်အခု Radio NUG ရဲ့ပြည်တွင်းသတင်းများကိုကျမပူပူမှတင်ဆက်ပေးမှာဖြစ်ပါရဲ့ရှင်။မင်္ဂလာညချမ်းပါရှင်။ခုချိန်ကစပြီး2025ခုနှစ်ဇူလိုင်လ2ရက်နေ့ညပိုင်းမှာတင်ပြပေးမယ်။ Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရဲ့ရှင်။ကျမကတော့ပူပူပါ။ ပထမဦးစွာတင်ဆက်ပေးမှာကတော့ထိုင်းရောက်မြန်မာနိုင်ငံသားတွေအနေနဲ့ထိုင်းနိုင်ငံသားတွေဆန္ဒပြတဲ့နေရာတွေကိုရှောင်ရှားကြဖို့နဲ့ထိုင်းနိုင်ငံရဲ့လှုပ်ရှားမှုတွေမှာဝင်မပါဖို့ NUG နိုင်ငံကြ ాయి ဝင်ကြီးဌာနတိုက်တွန်းတဲ့သတင်းကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံကိုအကြောင်းမျိုးမျိုးနဲ့ရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအနေနဲ့ထိုင်းနိုင်ငံသားတွေဆန္ဒပြတဲ့နေရာတွေကိုရှောင်ရှားကြဖို့နဲ့ထိုင်းနိုင်ငံရဲ့လှုပ်ရှားမှုတွေမှာဝင်မပါဖို့အမျိုးသားညီညွတ်ရေးဆိုရာ NUG နိုင်ငံကြ ాయి ဝင်ကြီးဌာနကတိုက်တွန်းပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံတွင်နေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေကိုအတိပေးမြစ်တာရက်ခံတဲ့ထုတ်ပြန်ချက်စာတစောင်ကိုဒီကနေ့ဇူလိုင်လ2ရက်နေ့မှာထုတ်ပြန်ရမှာအခုလိုတိုက်တွန်းနှုတ်ဆော်လိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံတွင်မှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေအရရနဲ့ပတ်သက်လို့မြန်မာအင်္ဂလိပ်နှစ်ဘာသာနဲ့အခုလိုအတိပေးလိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံသားတွေအနေနဲ့တိုင်းပြည်အခြေအနေအရရကြောင့်မလွဲသာမရှောင်သာအိမ်နီးချင်းနိုင်ငံတွေမှာခိုလုံနေရတာဖြစ်တဲ့အတွက်မိမိတို့ယာယီခိုလုံနေထိုင်တဲ့နိုင်ငံရဲ့ဥပဒေဒေတန္တရယဉ်ကျေးမှုဓလေ့ထုံးတမ်းတွေကိုအတက်နိုင်ဆုံးလိုက်နာဖို့လိုအပ်တယ်လို့အတိပေးထားပါတယ်။ဒါ့အပြင်သက်ဆိုင်ရာနိုင်ငံရဲ့လူမှုအတိုင်းအဝန်းနဲ့သဟဇာတာဖြစ်အောင်နေထိုင်ဖို့အလွန်အရေးကြီးတဲ့အတွက်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေအနေနဲ့အဖက်ဖက်ကနေဝိုင်းဝန်းပံ့ပိုးဆောင်ရွက်ပေးကြဖို့ NUG နိုင်ငံကြ ాయి ဝန်ကြီးဌာနကမြစ်တာရက်ခံထားပါတယ်။အကြံဖက်ဆေးအုပ်စုရဲ့ဖိနှိပ်ရက်စက်မှုတွေကြောင့်ထွက်ပြေးခိုလုံကြရတဲ့မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုချိမ့်ချောင်နေသူတွေမဟုတ်ဘူးလို့ထိုင်းအစိုးရကိုလည်းအမျိုးသားညီညွတ်ရေးအစိုးရကတက်ဆက်တဲ့အတိပေးထားပါတယ်။မြန်မာနိုင်ငံမှာအကြံဖက်စစ်အုပ်စုရဲ့အာဏာသိမ်းအကြမ်းဖက်မှုတွေကိုအောင်မြင်စွာဖယ်ရှားပြီးချိန်မှာအမိမြန်မာနိုင်ငံကိုပြန်လည်နေထိုင်ကြမဲ့သူတွေဖြစ်တဲ့အတွက်လက်တလောယာယီနေထိုင်ခွင့်ပေးထားတဲ့မြန်မာနိုင်ငံသားတွေကိုစားအမျိုးသားညီညွတ်ရေးအစိုးရကထိုင်းဘရင်အစိုးရလွတ်တော်ထိုင်းတပ်မတော်နဲ့ထိုင်းပြည်သူလူထုကိုအထူးကျေးဇူးတင်တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာယာယီကိုလုံနေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့ထိုင်းလူမှုအတိုင်းအဝိုင်းယဉ်ကျေးမှုဓလေ့ထုံးစံတွေကိုလေးစားလိုက်နာပြီးသားစာတာဖြစ်အောင်နေထိုင်နိုင်ရေးအမျိုးသားညီညွတ်ရေးအစိုးရဘက်ကစူးစမ်းဆောင်ရွက်နေတဲ့အတွက်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေကိုလူသားချင်းစာနာထောက်ထားတဲ့အနေနဲ့ဆက်လက်ကူညီစောင့်ရှောက်ပေးဖို့လဲထိုင်းအစိုးရကိုမြေတားရက်ခံထားပါတယ်ရှင်။အခုဆက်လက်ပြီးတော့ငလျင်ဘေးတုံ့ပြန်ရေးအစီအစဉ်အတွက်လိုအပ်နေတဲ့ရန်ပုံငွေ36ရာခိုင်နှုန်းခန့်သာရရှိထားပြီးလူပေါင်းများစွာဟာပြန်လည်ထူထောင်ဖို့အတွက်ခက်ခဲနေစေဖြစ်တဲ့တင်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံငလျင်ဘေးတုံ့ပြန်ရေးအစီအစဉ်အတွက်လိုအပ်တဲ့ရန်ပုံငွေ36ရာခိုင်နှုန်းခန့်သာရရှိထားပြီးလူပေါင်းများစွာဟာပြန်လည်ထူထောင်ဖို့အတွက်ခက်ခဲနေစေဖြစ်တယ်လို့ UNOCHA မြန်မာကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာပြည်ပခါနဲ့တဘာဝဘေးအန္တရာယ်တွေအပြင်ရန်ပုံငွေမလုံလောက်မှုတွေကြောင့်လူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ရေးလုပ်ငန်းတွေအတွက်နှောင့်နှေးကြန့်ကြာမှုတွေဖြစ်နေပါတယ်။ငလင်ဘေးတုံ့ပြန်ရေးအစီအစဉ်အတွက်လိုအပ်တဲ့ရန်ပုံငွေရဲ့36ရာခိုင်နှုန်းခန့်သာရရှိထားပြီးလူပေါင်းများစွာဟာပြန်လည်ထူထောင်မှုအတွက်ခက်ခဲနေကြဆဲဖြစ်ပါတယ်လို့ဖော်ပြပါရယ်။2025ခုနှစ်မတ်လ28ရက်နေ့မိုးလယ်ပိုင်းကလှုပ်ခတ်ခဲ့တဲ့သကိုင်းငလင်ကြောင့်လူဦးရေ3000ကျော်အသက်ဆုံးရှုံးခဲ့ရပြီးနေအိမ်နဲ့အဆောက်အုံများစုပြိုကျပျက်စီးခဲ့ရပါတယ်ရှင်။ကရင်ပြည်နယ်နဲ့ကယန်းဒေသတွင်စစ်ကောင်စီလေကြောင်းတိုက်ခိုက်မှု1955ကြိမ်ရှိခဲ့ပြီးအရက်သားပြည်သူတပ်ဖြတ်ခံရသူ980ဦးရှိခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါဦးမယ်။ကရင်ပြည်နယ်နဲ့ကယန်းဒေသအတွင်းစစ်ကောင်စီလေကြောင်းတိုက်ခိုက်မှု1955ကြိမ်ရှိခဲ့ပြီးအရက်သားပြည်သူတပ်ဖြတ်ခံရသူ980ဦးရှိခဲ့တယ်လို့တိုးတက်သောကရင်ပြည်သူအင်အားစု PKPF ကတဲ့ရင်ထုတ်ပြန်ထားပါတယ်။စေအုပ်စုအာဏာသိမ်းစာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှ2025ခုနှစ်ဇွန်လ30ရက်နေ့အထိကရင်ပြည်နယ်နဲ့ကယန်းဒေသအတွင်းစစ်ရေးနိုင်ငံရေးလူအခွင့်အရေးချိုးဖောက်ခံရတာနဲ့ပတ်သက်ပြီးထုတ်ပြန်ရမှာဖော်ပြပါရယ်စစ်ကောင်စီအကြောင်းအရက်သားပြည်သူတပ်ဖြတ်ခံရသူ980ဦးရှိခဲ့ပြီးစစ်ရှောင်တေဆုံးသူ159ဦးလေကြောင်းတိုက်ခိုက်မှု1955ကြိမ်ဘာသာရေးအဆောက်အုံပျက်စီးခံရမှု58လုံးပျက်စီးသွားတဲ့အိမ်ပေါင်း3109လုံးပျက်စီးသွားသောစည်းရုံးစည်းကမ်းများ18လုံးပျက်စီးသွားသောစာတင်ကျောင်းများ29လုံးရှိခဲ့တယ်လို့သိရပါရယ်ဒါအပြင်တိုက်ပွဲအကြိမ်ရေ1368ကြိမ်ဖြစ်ပွားခဲ့ပြီးစစ်ကောင်စီတည်ဆုံသူ3186ဦး KNDF PDF KA ကြဆုံသူ801ဦးစစ်ကောင်စီရင်တန်းပျက်စီးမှု68စီးစစ်ကောင်စီတိုက်လေရင်ပျက်စီးမှု3စီးမတရားဖမ်းဆီးခံရသူ160ဦးရှိခဲ့ပါတယ်ရှင်အခုတခါဆက်လက်ပြီးတော့7 July တောင်းသားအရေးတော်ပုံအထိမ်းအမှတ်ဆန္ဒပြပွဲကိုကိုရီးယားနိုင်ငံပူဆန်မြို့နယ်ဒေဂူးမြို့တို့မှာကျင်းပမဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်7 July တောင်းသားအရေးတော်ပုံအထိမ်းအမှတ်ဆန္ဒပြပွဲကိုကိုရီးယားနိုင်ငံပူဆန်မြို့နယ်ဒေဂူးမြို့တို့မှာကျင်းပမည်ဖြစ်ကြောင်းသိရှိရပါတယ်။လာမယ့် July 9ရက်နေ့တနင်္ဂနွေနေ့မှာ7 July တောင်းသားအရေးတော်ပုံအထိမ်းအမှတ်ဆန္ဒပြပွဲကိုပူဆန်မြို့နယ်ဒေဂူးမြို့တို့မှာကျင်းပပြုလုပ်မှာဖြစ်ပါတယ်။ ဘူဆန်မြို့ဘူဆန်ဘူတာရင်ပြင်ရှေ့မှာတော့မနက်7နာရီကနေမွန်းလယ်12နာရီအထိဖြစ်ပြီးတော့တဲကူးမြို့မှာတော့နေ့လယ်3နာရီမှညနေ5နာရီအထိဖြစ်ပါတယ်။ဒါကြောင့်ဘူဆန်တဲကူးအနီးတစ်ဝိုက်မှတော်လန်ကြီးကိုမောင်တို့များတောင်ကိုရီးယားနိုင်ငံအနှံ့မှဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူများလာရောက်ပူးပေါင်းပါဝင်ကြဖို့ဖိတ်ခေါ်ထားပါတယ်။7ဇူလိုင်မမေးနိုင်ဆိုတဲ့ကြောင်းသားအရေးတော်ပုံဟာ1962ခုနှစ်ဇူလိုင်လ9ရက်နေ့ကငြိမ်းချမ်းစွာဆန္ဒပြနေတဲ့ကြောင်းသားတွေဆရာတွေအလုတ်သမားတွေနဲ့ပြည်သူတွေကိုစေအုပ်စုကတပ်ဖြတ်ဖမ်းဆီးနှိမ်နှင်ခဲ့ကြပါတယ်ရှင်။အခုနောက်ဆုံးအနေနဲ့ရှမ်းပြည်နယ်နောင်ချိုမြို့အနီးမြေအောက်အနက်10ကီလိုမီတာကိုပဟိုပြု၍ Richter scale 4.1 အစစ်နှင့်အင်အားနှဲငယ်ရှိသည့်မြေငလျင်တစ်ခုလှုပ်ခတ်ခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ရှမ်းပြည်နယ်နောင်ချိုမြို့အနီးမြေအောက်အနက်10ကီလိုမီတာကိုပဟိုပြု၍ Richter scale 4.1 အစစ်နှင့်အင်အားအနှဲငယ်ရှိတဲ့မြေငလျင်တစ်ခုလှုပ်ခတ်ခဲ့တယ်လို့ NUG လူသားချင်းစာနာထောက်ထားရင်းနဲ့ဘီအန်ရဲ့ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။2025ခုနှစ်ဇွန်လ2ရက်နေ့မြမစံတော်ချိန်မနက်12:49မိနစ်ခန့်အချိန်တွင်ရှမ်းပြည်နယ်နောင်ချိုမြို့အနီးမြေအောက်အနက်10ကီလိုမီတာကိုပဟိုပြု၍ Richter scale 4.1 အစစ်နှင့်အင်အားနည်းငယ်ရှိတဲ့မြေငလျင်တစ်ခုလှုပ်ခတ်ခဲ့တယ်လို့ဖော်ပြပါတယ်။ငလျင်ကြောင့်ထိခိုက်ပျက်စီးမှုများလျော့နေစေရန်အတွက်ဆောင်ရန်ရှောင်ရန်သတိပြုရန်နှင့်အညီနေထိုင်ကြရန်အသိပေးနှိုးဆော်ထားပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့တာကီနစ်ကိုခန်းတို့မှပေးပို့ထားတာဖြစ်ပါရဲ့ရှင
်မင်္ဂလာပါရှင်မနက်ဖြန်ဇူလိုင်လ3ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာဒိန်အထင်တင်ကနေဒိန်ထူထပ်နိုင်ပြီးအနောက်တောင်မုတ်တုံလေးဟာအကောင်ရာကနေအားလုံးကောင်းနိုင်ပါတယ်ပင်လယ်ပြင်အခြေအနေကတော့မြမကန်ယူတဲ့တခြားနယ်ကန်လွန်ပင်လယ်ပြင်တို့မှာတခါတရံမိုးသက်လေပြင်းတွေကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်မိုးသက်လေပြင်းကြစဉ်ရေပြင်မြေပြင်လေဟာအနောက်တောင်ဘက်ကနေတနအီကိုမိုင်30ကနေ35မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်မိုးအခြေအနေကတော့အနေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရှမ်းကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမိုးထစ်ချုံရွာနိုင်ပါတယ်။စကိုင်းတိုင်းအထက်ပိုင်းရှမ်းပြည်နယ်မြောက်ပိုင်းကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင
်။ Radio NUG မှာဆက်လက်အတန်းလွှင့်ပေးနေပါတယ်။အခုတော်လန်ကပြားစီစဉ်မှာတော့ခရမ်းပြာထက်လူရေးထားပြီးလွတ်လပ်နေဦးဖတ်ကြားထားတဲ့ဘယ်တော့မှပြန်မလာတော့တဲ့ကြောင်းပြေးလေးတွေဆိုတဲ့တော်လန်ကပြားလေးကိုနားဆင်ခံစားမှာဖြစ်ပါတယ်ရှင်။
ဘယ်တော့မှပြန်မလာတော့တဲ့ကြောင်းပြေးလေးတွေဒီညစာမကြက်ရတော့ဘူးမနဲ့ပြန်စာမဆူရတော့ဘူးဒီမနဲ့လေးကြောင်းမြင်းကလေးကတက်တန်ကလေးလိုခါလေးကုန်းပေးတယ်ဖေဖေနဲ့မမီနှစ်ကြောင်းမြင်းကလေးဟာဆန်ခတ်လို့သမီးတို့သားတို့ကြောင်းပြေးဖို့လှေကားထောင်ပေးကြတယ်မမေ့နိုင်စရာညကလေပြင်းတွေတိုက်တော့အဖေ့ရင်ခွင်ထဲကြောင်းပေါက်စကလေးတစ်ကောင်နဲ့ตาไล่ဝင်တိုးအပ်ခဲ့ပါသေးတယ်။အမတ်တရားပေါ်ဖေဖေရဲ့မမေ့နိုင်စရာညကအလျက်စီးတွေလက်ကရဲ့မိုးအလီလီချိန်တော့အမေ့ရင်ခွင်နဲ့သမီးခွေးပေါက်ကလေးလိုတိုးဝင်အပ်ခဲ့သေးတယ်။အမတ်တရားပေါ်မမေ့ရဲ့ပုံမှန်တိုင်းဒီမနေ့နေကြီးမှရှူရီလောင်းငါတို့စာတင်ချောင်းစီအပြေးကလေးလာခဲ့ကြတယ်။ခေါင်းလောင်းတန်တညာညာပြီးတဲ့နောက်ตาတို့သမီးတို့နိုင်ငံတော်တချင်းကိုပြန်ดูဆိုခဲ့ကြတယ်။အိုးဆာပရိုက်ပဲ။စောက်ကိုဖွင့်လိုက်တော့ခေါင်းမိုးကြီးပွင့်သွားတယ်။စာအံမဲလောက်တော့သမီးတို့သားတို့ခန္ဓာကိုယ်တွေကသားတို့သမီးတို့တွေကိုပြန်အံထုတ်လိုက်တာမြင်ရတယ်။ဝိုးလွတ်လပ်ပေါ်ပါပျော်စရာဟင်းလင်းပြင်ကြီးတစ်ခု။လာကြည့်လာကြည့်လာကြည့်ကြ။ကစားကွင်းထဲလွယ်အိတ်ကလေးတွေပုံပြီးသမီးတို့သားတို့ကစားနေကြတယ်။ဆရာမတွေတောင်ပါသေးတယ်လာကြည့်ကြ။အိုးဘာလို့ငုံနေကြသလဲဖေဖေမမီတို့လူတွေ။ဒီလောက်စိမ့်လန့်အိမ့်မြငိမ့်ချတဲ့လောကတည်မှာသားတို့ဆော့ကစားနေကြတယ်။အိုးဘာလို့များဝမ်းထဲကြောင်းကဗျာတွေနဲ့အလောက်ရှုပ်နေကြတာလဲကဘာကြီးရဲ့။ခရမ်းပြာထက်လူ
Radio NUG သောတာရှင်များရှင်အခုတခါတော်လိုင်းတီဂီတာအစီအစဉ်မှာ စကိုင်းပွိုင်းခိတဒူဘိုင်းတည်ဆို့ထားတဲ့ဒါနောက်ဆုံးပွဲဆိုတဲ့တော်လိုင်းတည်တချင်းကိုနားဆင်ကြမှာဖြစ်ပါရဲ့ရှင်UG ပြည်သူများရှင်အခုနောက်ဆုံးအနေနဲ့တိုင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတော့အရှိပိုးကင်ဘာသာဖြင့်တပတ်အတွင်းသတင်းများကိုຫນွေဦးတာတာမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်အချုံလာဆိုင်ဗီဒီယိုအန်ယူဂျီကတွင်ຫນွေအကောင်ပန်းစရိတ်ကဲထောင်းအကန်အကျုံတော့မလောထောင်းထုတ်ချက်ကိုင်းတော့စီလို့ယဲ့နွေဦးတတလို့ချက်ပလန့်အနိုင်လဲ့နော်ခမလို့အာအားထောင်းတော့ဇိုင်းကထောင်းဝိတာခေါံတွဲဦးကိုဟာမဘူတာမင်းပိတိတာပေါင်းတဲ့ဘာစဝိတာချက်ထလိုက်အကျုံယူဘာထိုင်ထားဩဝိတာနော်တန်အမကြီးဦးကျုံမှုထုံလောဝိတာချက်ပလန့်နေယူရတော့ကုလသမဂ္ဂဌာနချုပ်ဘဦး United Nation Global Brand of Ascent to Compa Traffickish and Person Along အထောချန်ချောကုံယူမအောင်တိုင်လုံးချမအောင်ဘာချန်ဝိအတာဩချနော်ဒီအလူတဘောကလောထန်ဝိတာချက်ခိုင်မဝိတာချောကုံဦးတန်အမကြီးဦးကျုံမှုထုံလောဝိတာစီလို့ကောင်ပြောင်ယူအရှိတောင်အားစချလောင်းတာကိုဘာချက်ထလိုက်မနိုင်တီဘာသာအွန်လိုင်းအွန်လိုက်ချက်ကောင်တီကောင်ချင်မုခိန်တဲ့နော်ကေထောင်အဝေးချက်လောင်းတာလက်ကျုံဝေဝိတာစီလို့ချက်တောင်ဦးချက်တောင်ဘာလောင်းတော်လောင်းဘာချန်ဘာကထောင်းတီကလေးဝန်ဆောင်မှုလောဘအခုကျုံမိတ္တစုအားထောင်းနော်ကိုနေတီလို့ဘာဆောင်ပါရဩဝိတာနော်စီလို့ခမလောက်အားထောင်းနော်ကျိုင်းကထောင်းဝိတာခေါံတွဲဦးကိုအားအားထောင်းနော်ဟမဖူတာပိတီတာပေါင်းတဲ့နော်ဘာဝိတာချက်ထလိုက် ဘာထိုင်ရော့အဝိဒါအခုကျုံတန်အမကြီးလောဝိဒါစီလောကျောင်းဘူခေါင်ပယံယူမချုံးမနဲ့ချက်တာအကုန်လဲအဖောင်းလာဦး United Nation Combat Brand of Essence to Combat Tavikins in Person ယူတိတိချက်ချချက်အကောင်အထက်ပေါ်မလနီဝိဒါအခိုင်ကမ္လောချက်တော်ခေါင်ပါတီနိုင်ငံတကာချက်တော်ခန့်ယူနေထားဝေးချက်လူထောင်ပါတီတရဝင်းအယတအစူရလောညီအဝဝေးအတယူဒတပပိုင်မပိမနီနောတန်အမကြီးလောဝိဒါစီလောချက်ပလန့်အနိုင်နေဘာဒီချက်ခွိုင်းလောင်ပေါ်ဘာကကုန်တာချက်ကင်းချက်လောင်ကြည်ယုံမတိုင်ထောင်ပါအကောင်မဝိဒါကံပိတ်ချက်ပလန့်ဘာချက်ခွိုင်းလောင်ပေါ်ဂါကုန်ထားမွေဝေးချက်ကင်းချက်လောင်ကြည်ယုံမတိုင်ထောင်ဝိဒါအကောင်မဝိကံပဲယူဂျူလိုင်လာလတောင်စပရင်ခန်ဖောင် SCF PT ရလောဝိဒါစီလောဘာချက်ခွိုင်းလောင်ပေါ်ဘာကကုန်ထားဆရာစုမင်းချက်ကင်းချက်လောင်ကြည်ယုံမတော့တိုင်ထောင်ပါအကောင်ကံပဲယူစပရင်ခန်ဖောင် SCF ကို7ဂျူလိုင်အထောင်မမဝိဒါစီလောကမ္လုံတဲ့ဒီအကန်တူချနေအောင်ထားလခကံပိုက်တာကပမာဏယူတိန်နေထုံရေရမအော်ကီလောင်ထားပါဝိဒါနော်လောဝိဒါစီလောအခါယူဆိုင်ဖို့ကြည်တဲ့လထုံခွေရနွေချစ်ပလဲမိထားဝိဒါရဘာလို့ထန်ကြည်တဲ့ရေရနော်လောဝိဒါစီလောချက်ကားချက်ရဲ့အောအားအကလာပန်မအော်ထန်နီအကောင်ချန်ကင်ချလောင်ကြည်ယူတာကက်ပမာဏပေမပိုင်ထောင်းသူကံပိယူမဘူမချန်ဖီပါလာနော်စပရင်ခရောင်းဖောင်လောဝိဒါစီလောချက်ပလန့်အနိုင်တန်အေယာဝဒီတနောက်ပန်တာချလောင်ကနာ AED ပုံချန်တာအကုတ်လဲဒါတိန်နိဝိဒါချက်ပလန်အေယာဝတီတနာမြန်အောင်ခရိုင်အင်ကပူဒကနာဖန်ပယံတာအနိထတဝံဦးအရခတ်တတ်တော် AED ပုံဒိတ်တာအကုတ်လဲဒါတိန်နိဝိဒါနော်တရားပါစီလို့လေးမျက်နှာဒကနာဘာခါတာတဝံဦးပယံတာအနိထတာချလောင်လဖာနော်ဂျုံလာထောင်းခါပတော်ထောင်းတာဝိဒါကွန်ဂျုံလာနိုင်ချစ်ခွေတောင်းကေကားလောင်ခန့်နော်ချလောင်တန်ကျုံကာဤတိန်နီခွဲဝိဒါနောချက်တော့ချက်ပလန်လောဝိဒါစီလောလောက်ကီမူနာကေမချာချက်တော့ဒူကေထောင်းဝိဒါကုန်တလန်အေအေဒီပွန်ဒိတ်တာအကုတ်လေတိန်နီဝိဒါချက်လောင်ယူခင်းတတာခရိုင်ကွင်းကဒုကနာပယံတာချမလူလောင်တာတာပွန်ညာတာတာကရေဒီမိုင်းနဘောက်လေရန်ဝိဒါနောတရားပါစီလောဇန်နဝါရီလတီဖေဖော်ဝါရီလအထောင်ပွန်ချက်တော့ကေထောင်းခါဆွေတောင်ရန်တုတ်ဒီတာပောင်းတုံနောပယံတာချက်လောင်ကနာအေအေဒီပွန်ဒိတ်တာအကုတ်လေတိန်နီခွဲဝိဒါစီလောအခါယူအေယဝဒီတနာအပွန်ယူရီကြည်ဒုကနာလေမျက်နှာဒုက္ခနာအင်ကပူဒုက္ခနာနော်ချက်တော့ဒူကေတောင်းဝိတာကုန်အေယဝတိတနာဒုံရန်ကုန်တနာတကိုင်ဦးမကြိုင်ထောင်းကြိုင်လောက်ဖန်တာတဲ့နော်ပယောင်တာစစ်စီဝိခိုင်းမအောဝိတာနော်တရားပါစီလို့ချက်ပလန့်လောင်ခိုင်းထောင်းနော် UN OSCSRD မစ္စတာအန်ဒရူးပလီစင်မချမယူစိုက်ခုတ်စိုက်တာပါအောဝိတာနော်လူအခွင့်အရေးဆန်ရဝန်ကြီးဌာနထောက်ထောင်းဝိတာချက်ပလန့်ခေါပကုတ်ခေါကူကျုံခေါပယောင်ကွန်ကီပီအန်ဒယူဂျီအစိုးရလူအခွင့်အရေးဆန်ရမဟာမင်းကြီးအစီခင်စားတဲ့ကောင်ပယံလူအခွင့်ရေးဆိုင်ရာအတူကိုစလဲကောင်ပယံလူအခွင့်ရေးအကန့်အကျုံဘာချန်တာတယ်ဖာနော်လော်ပြားထောင်းဝိတာယူအောင်ကားဘာဝိတာနော်ဂျုံလာအတောင့်တန်ချိခါလူအခွင့်ရေးဆိုင်ရာဝန်ကြီးဌာနထောက်ထောင်းဝိတာစီလို့ပြီးတော့သူချောအကုန်းဖက်ကိုပတ်ထားအရက်ဖက်လူထုအဖွဲ့စီပုတ်ကူတဲ့နော်စိုက်ခုတ်စိုက်တာပါအဝိတာကွန်လူအခွင့်အရေးမဟာမင်းကြီးကောင်ပယံအဖောင်းကူယူအလောင်းခန့်ထားအစီခင်စားနော်အလူဒူအဝိတာလခါလော်ထောင်းဝိတာနော်လော်ဝိတာစီလို့ကောင်ပယံပွင့်ယူလူမျိုးစုအမိမ့်မိန်အရာအွေအမိမ့်မိန်ဒီမနေလူတန်းစားအဝိဒါအမိမ့်မိန်မချန်တာချောအကုန်းအဖောင်းကူယူအော်ကီဝိဒါအချိခန့်ဝအစင်ခန့်စားလိုက်ပွင့်ဦးလောက်ချိန်ပထားသူအောင်းကြိတ်ထောင်းထားပါလော်ပလန့်ချက်ခန့်ယူမအော်ကီဝိဒါအတီးပြုနော်တော်တာတိကောင်ပန်ပါပါလာဟီခမလုတ်တယ်လို့မပါမနေအတာလူအခွင့်ရေးစမအဖောက်ကူအချိခန့်ချက်စုပါကုန်ကိုကပေမပါသူတိမှုကလတီမနေအဖွဲအစီချပါတာအော်ဝေးအနိုင်တယ်နော်လော်ဝေးတာစီလို့ကောင်ပယောင်ယူချပါတာအော်အလားအလာအော်ထားတယ်နော်ပေမနီအကောင်မဟာမင်းကြီးလော်ထောင်းဝေးတာဖန်တာလိတ်ခတ်ယူထောက်ခံထားဝေးတာကုန်ကုလားတမကလူအခွင့်ရေးဆိုင်ရာမဟာမင်းကြီးရုပ်တည်မစ္စတာအန်ဒရူးကလစ်စစ်ချမယူစိုက်ခုတ်စိုက်တာပါအော်ဝေးတာနော်လော်ဝေးတာစီလို့ချွန်နာကလူအန်ယူဂျီဗီဒီယိုစတောက်လဲထပ်ဖွဲ့ဝင်မှုပါကမှုတဲ့ကူကလေးစကောက်ချစ်တာဒီမှာတော့ဆိုင
်ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရ延လာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နိုင်ခွဲနေ့ည၈နိုင်ခွဲအချိန်ဒီမှာပြန်လည်ဆိုပြကြပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နိုင်ခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်San Francisco Bay Area အခြေစိုက်မြန်မာမိသားစုများ နိုင်ငံတကာကစိတ်နှာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါရဲ့ရှင်အရေးတော်ပုံအောင်ရမည်